ထိုင်ဝမ်ကျွန်းကိုတရုတ်ပြည်မကြီးကနေတိုက်ခိုက်လာခဲ့ရင်ခုခံကာကွယ်နိုင်ဖို့အမေရိကန်ပြည်ထောင်စုကဒေါ်လာ345တန်တန်ဖိုးရှိတဲ့အကူအညီတွေထိုင်ဝမ်ကိုပေးမယ်လို့ကြေညာပါတယ်။လူမျိုးရေးဆိုင်ရာအကူအညီတွေထဲမှာအမေရိကန်ကာကွယ်ရေးဌာနမှာလက်ရှိတူလောင်ထားတဲ့စစ်လက်နက်တွေပြည်ပြင်ထင်းထင်းရေးအပါအဝင်စစ်ပညာနဲ့စစ်တင်နန်းပို့ချမှုတွေလည်းပါဝင်မှာဖြစ်ပါတယ်။ခုခံကာကွယ်ရေးဘိုင်းကိုအဓိကထားတဲ့လက်နက်တွေနဲ့စနစ်တွေပေးမှာဖြစ်တယ်ဆိုတာကိုထောက်ပြပြီးဒါလည်းကိုကြည့်ရင်တရုတ်ကိုရန်စလိုတဲ့သဘောမျိုးမဟုတ်ဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကအလေးထားပြောကြားခဲ့ပါတယ်။ဩစတြေးလျနိုင်ငံ Brisbane မြို့မှာဒီကနေ့ဇူလိုင်လ29ရက်နေ့မှာအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်အပါအဝင်ဩစတြေးလျနိုင်ငံသားရေးဦးနဲ့ကာကွယ်ရေးဝန်ကြီးတို့နဲ့ပြုလုပ်တဲ့နှစ်နိုင်ငံဝန်ကြီးအဆင့်ဆွေးနွေးပွဲအပြီးမှာသူကအဲ့ဒီလိုပြောကြားခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ငကိုကလေးကထားရှိခဲ့တဲ့မူဝါဒတွေကိုပြောင်းလဲလုဆောင်ခြင်းမဟုတ်ဘူးလို့ပြောပါတယ်။အခုပေးတဲ့စစ်လက်နက်ပစ္စည်းအကူအညီတွေထိုင်ဝမ်ကျွန်းကိုဘယ်တော့ရောက်မယ်ဆိုတာအမေရိကန်စစ်ဖက်အရာရှိတွေကအတိအကျမပြောပေမဲ့အတတ်နိုင်ဆုံးအမြန်ဆုံးပို့ပေးနိုင်အောင်စူးစမ်းလုဆောင်နေတယ်လို့ပြောပါတယ်။ထိုင်ဝမ်ကာကွယ်ရေးအကူအညီတွေပေးတာကြောင့်စစ်ဖြစ်နေတဲ့ယူကရိန်းအတွက်ပေးတဲ့စစ်ရေးအထောက်ပံ့တွေကိုထိခိုက်မှာမဟုတ်ဘူးလို့ပင်တဂွန်စစ်ဌာနချုပ်ပြောခွင့်ရကပြောကြားခဲ့ပါတယ်။ထိုင်ဝမ်ကျွန်းဟာသူတို့ပိုင်နယ်ဖြစ်တယ်လို့ပြောနေတဲ့တရုတ်နိုင်ငံဟာထိုင်ဝမ်ပိုင်နယ်ထဲထိဝင်ပြီးစစ်အင်အားပြုမှုတွေပိုတိုးလုပ်နေချိန်မှာအမေရိကန်ကအခုလိုစစ်ရေးအကူအညီတွေပေးဖို့ကြေညာလိုက်တာဖြစ်ပါတယ်ခင်ဗျာ။